Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ4ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကီထိုက်ပါ
ကျွန်တော်အောင်လွင်ဦးကဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ AirAsia လေယာဉ်ပြတ်ရှာဖွေလုပ်ငန်းတွေဒီကနေ့ပြန်လည်စတင်နေပြီဖြင့်ရာသီဥတုကြောင့်အခက်အခဲတွေနဲ့လည်းကြုံနေရပါတယ်ဆိုနီရုပ်ရှင်လုပ်ငန်းကိုအင်တာနက်ထိုးပေါက်တိုက်ခတ်မှုတွေအမေရိကန်ကတန်ခတ်ရေးယူခဲ့တာကိုမြက်ကိုရီးယားကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မမိုးဖြူနဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီမှာတော့ဒီကနေ့လွတ်လပ်ရေးနေ့မှာကျင်းပခဲ့တဲ့ဘိုးရှုခံပွဲနဲ့ပတ်သက်ပြီးတော့ရှုမြင်ချက်တွေကိုအရင်ဆုံးစုစည်းတင်ပြပေးတဲ့အခါမှာတော့
နှစ်ပေါင်း90ကျော်မှကျင်းပဖြစ်ခဲ့တဲ့ဘိုးရှုခံပွဲကိုအရင်သမရကြီးတွေလက်ထက်တုန်းကလုပ်သလိုပေါ့လေကြီးရည်လေးတက်မတော်သားတွေနောက်တကဒီပြည်သူလူထုမှာဒီဌာနဆိုင်ရာ
ဒါတော့ဘိုးရှုခံပွဲကိုတက်ရောက်ခဲ့သူတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့ခွန်မြင့်ထွန်းရဲ့ပြောကြားချက်ပါရှင်ဒီနောက်မှာထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်မတွေကတော့စူနီရုပ်ရှင်ထုတ်လုပ်ရေးအပါအဝင်စီးပွားရေးလုပ်ငန်းကြီးတွေအင်တာနက်လုံခြုံရေးဖောက်ထွင်းခံရပြီးတဲ့နောက်ပိုင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုတွေနောက်အိန္ဒိယရဲ့သင်္ကေတဖြူရောင်မာဗယ်ကြောင့်နဲ့စောက်ထားတဲ့တက်မဟာအဆောက်အုံအဝါရောင်တန်းရတဲ့အကြောင်းရင်းတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မမိုးဖြူတို့ကကြီးညာပေးကြမှာပ
ါ။ဂျပန်ပင်လယ်ရေအောက်မှာကြီးမားတဲ့အပိုင်းစား၅ခုရှိတဲ့နေရာကိုတွေ့ရှိခဲ့ပြီးတဲ့နောက် AirAsia လေယာဉ်ပျက်စီးရှာဖွေလုပ်ငန်းတွေကိုအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေဒီကနေ့မှပဲပြန်လည်စတင်ခဲ့ကြပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုးဝါးနေတဲ့အတွက်ရှာဖွေလုပ်ငန်းတွေမှာအခက်အခဲတွေနဲ့လည်းကြုံနေရတာပါ။ဒီကနေ့မှပဲအပျက်စီးအပိုင်းစားတွေရှိတဲ့နေရာနာထီရင်ငုံသမားတွေရောက်ခဲ့ကြပြီမဲ့နောက်ကျောင်းပြန်လည်ခဲ့ကြရတယ်လို့လည်းအင်ဒိုနီးရှားရှာဖွေနဲ့ကယ်ဆယ်ရေးအေဂျင်စီအကြီးအကဲပန်ပန်းဆိုရီလူကပြောဆိုခဲ့ပါတယ
် Kita menemukan melalui kapal geosurvey
ရင်ငုံသမားတွေရေရောက်ထီရောက်ခဲ့ကြပြီမဲ့ပင်လယ်ကျမ်းပြင်မှာရှွန့်အနယ်တွေနဲ့လုံးဝမှောင်ချနေပြီးဘာမှမမြင်နိုင်ရတယ်လို့လေပြင်းတွေတက်ခတ်လာနေပြီးရာသီဥတုအခြေအနေမကောင်းတဲ့ကြောင့်ရင်ငုံရှာဖွေရဲ့လုပ်ငန်းတွေကိုခေတ္တရပ်ဆိုင်းထားပြီးရေအောက်မှာလူမပါဘဲသွားနိုင်တဲ့ရင်တွေကိုပဲလွှတ်ပြီးရှာဖွေဖို့ကြိုးစားနေတဲ့အကြောင်းပြောဆိုသွားခဲ့တာပါ။မကြာသေးခင်ရက်တွေအတွင်းပင်လယ်ပြင်မှာမိုးတိထန်လေပြင်းတက်ခတ်နေတဲ့အတွက်လှိုင်းကြည့်ပြီးရေစီးမြန်လွန်းတာကြောင့်ရှာဖွေရေးလုပ်ငန်းတွေမှာအကြီးအကျယ်နှောင့်နှေးမှုတွေကြုံနေရတာဖြစ်ပါတယ်။ရှာဖွေရေးအဖွဲ့တွေကတော့လေရင်ရဲ့ကိုယ်တွေပိုင်းလို့ယူဆထားတဲ့အပျက်စီးတွေရှိရနေရာထိအရောက်သွားပြီးအလောင်းတွေကိုဆယ်ယူနိုင်မှုနဲ့လေရင်ပြန်သန်းမှုမှတ်တမ်းတင် black box တွေကိုရှာဖွေနိုင်မှုမျှော်လင့်ထားကြတာပါဒီကနေ့တင်းနေနေမှာပဲလေရင်ပြစ်ချက်အားမှာတည်ဆုံးသူနောက်ထပ်အလောင်းတစ်လောင်းကိုတွေ့ခဲ့ရတဲ့အတွက်စုစုပေါင်းအခုချိန်ထိဆယ်ယူရရှိထားတဲ့အလောင်း32လောင်းထိရှိသွားပြီလို့လည်းအင်ဒိုနီးရှားအာဏာပိုင်ကပြောပါတယ် AirAsia လေကြောင်းလိုင်းရဲ့ A320 အမျိုးအစားလေရင်ဟာခီးတယ်နဲ့လေရင်ဝင်နဲ့162ယောက်နဲ့တူပြန်သန်းရင်ပြီးခဲ့တဲ့တင်းနေနေမှာပဲပျောက်ဆုံးသွားခဲ့တာပါအပျက်စီးတွေဟာအင်ဒိုနီးရှားနိုင်ငံဘော်နီယိုတောင်ပိုင်းကမ်းရိုးတန်းထိမျောပါနိုင်တဲ့အတွက်ရှာဖွေရေးနေမြေကိုတိုးချဲ့ထားတဲ့အကြောင်းလဲမနေ့တုန်းကပဲတာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။မကြာသေးခင်ကဆိုနီရုပ်ရှင်လုပ်ငန်းရဲ့ကွန်ပျူတာတွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အရာမြောက်ကိုရီးယားနိုင်ငံပေါ်ပိတ်ဆို့တန်းခတ်မှု sanction အသစ်ထပ်ချမှတ်အရေးယူလိုက်တဲ့အတွက်အမေရိကန်နိုင်ငံကိုမြောက်ကိုရီးယားကတိုက်ခိုက်ပြောဆိုလိုက်ပါတယ်။အဲ့ဒီအရေးယူပိတ်ဆို့မှုဟာရန်လိုတဲ့ဖိနှိပ်မှုပဲလို့ခေါ်ဝေါ်သုံးဆွဲပြီးတော့ဒီလိုလှုပ်ဆောင်မှုတွေဟာနိုင်ငံအချုပ်အခြာအာဏာကိုကာကွယ်ဖို့မြောက်ကိုရီးယားရဲ့စန္ဒကိုပိုပြီးခိုင်မာစေလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့စကားကိုကိုးကားပြီးအစိုးရအားပေါ်မြောက်ကိုရီးယားဗဟိုသတင်းဌာနတာဝန်ရှိသူကပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံကလူပုဂ္ဂိုလ်10ယောက်နဲ့အဖွဲ့အစည်း3ခုကိုပြစ်မှတ်ထားတဲ့အရေးယူမှုအသစ်ကိုတောက်ကြနေကအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ထိုးခဲ့ပါတယ်။ဆိုင်ဘာတိုက်ခိုက်မှုအပါအဝင်တခြားရန်စတိုက်ခိုက်မှုတွေကိုအရေးယူဖို့ကြိုးပမ်းနေအနေနဲ့ဒီပိတ်ဆို့တန်းခတ်မှုကိုပထမဆုံးအဆင့်ဖြစ်စပြီးဆောင်ရွက်ခဲ့တာလို့အင်ဘျူရောတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်နိုင်ငံသားတွေမြောက်ကိုရီးယားနဲ့မဆက်ဆံအောင်ကာကွယ်မှုနဲ့အတူအမေရိကန်ဗန်နာယီစနစ်ထဲကိုတတ်မှတ်ထားတဲ့မြောက်ကိုရီးယားနိုင်ငံသားတွေဝင်ရောက်ခွင့်မရစေဖို့ဆန်ရှင်တွေချပီးသားဖြစ်ပြီးတော့အဲ့ဒီဆန်ရှင်တွေကိုအခုအရေးယူမှုအသစ်နဲ့ပို့ပြီးတင်းကျပ်လိုက်တာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံမြောက်ပိုင်းဝါဇီရစ်တန်ဒီသမှာအမေရိကန်ကားလိုယူဆတဲ့မောင်းနှင်မဲ့ဒုံးလေယာဉ်နဲ့တိုက်ခတ်မှုကြောင့်စစ်သွေးကြွ9ယောက်ထဲမှာနေသေဆုံးသွားခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရတယ်။အ အာဖဂန်နိုင်ငံနဲ့နေဆက်တောင်ထူထက်တဲ့ဒေါက်တာခိုင်ဒေတာမှာစစ်သူကြွရရဲ့စကန်ကူကိုမောင်းနှင်မဲ့လေရင်ကဒုံးချီနေစင်းနဲ့ပြစ်ခတ်ခဲ့တာလို့လဲဒေတာငယ်ထော်လိုင်းအာနာဘန်ဒီကပြောဆိုခဲ့ကြတာပါ။တိုက်ခိုက်ခံရတဲ့နေရာဟာအဲခိုင်ရအချမ်းပဲ့ဖွဲ့ကိုထောက်ခံသူပါကစ္စတန်စစ်သူကြွတပ်မတူဖြစ်တဲ့ဟက်ဖက်ကူဘာရာနဲ့ဆက်နွယ်နေတဲ့ဥစဘက်စစ်သွေးကြွတွေပေါ်ဝမှုအသုံးပြုတဲ့နေရာတစ်ခုလို့လည်းပါကစ္စတန်လူမျိုးရေးအာဏာပိုင်တွေကယူဆထားကြပါတယ်။ပါကစ္စတန်မှာဒီကနေ့မောင်းနှင်မဲ့ဒုံးလေရင်နဲ့တိုက်ခိုက်မှုဟာ2015နှစ်တစ်ထဲမှာပထမဆုံးပါ။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ကပါကစ္စတန်စစ်တပ်ကဖွင့်လှစ်ထားတဲ့စာသင်ကျောင်းတစ်ကျောင်းကိုစစ်သွေးကြွတွေဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်ကလေးအများစုပါဝင်လူ150လောက်သေဆုံးသွားခဲ့ခြင်းကဆက်လို့အာဖဂန်နိုင်ငံနဲ့နေဆက်နီးကလူမျိုးစုဒေသတွေမှာပါကစ္စတန်စစ်တပ်ကစစ်သွေးကြွတွေကိုထိုးစစ်ဆင်နှင်းနှင်းတိုက်ခိုက်မှုတွေအရှိန်မြင့်ဆောင်နေတာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံမှာတော့ဂျပန်အမျိုးသမီးကမ္ဘာလှည့်ခရီးသွားတစ်ယောက်ကိုပြန်ပေးဆွဲပြီးမတရားကျင့်ငယ်တဲ့အမှုနဲ့ဆက်နွယ်ပြီးတော့အိန္ဒိယအမျိုးသား9ယောက်ကိုရဲကရေးယူဖမ်းဆီးလိုက်ပါတယ်။ကာကတာမြို့မှာနေထိုင်တဲ့ဂျပန်လူမျိုးမျိုးသမီးငယ်ကိုနေရာအနှံ့လိုက်ပြမယ်လို့အမျိုးသား3ယောက်ကဖိတ်ခေါ်ခဲ့ပါတယ်။ဘီဟာပြည်နယ်မှာရှိတဲ့အိန္ဒိယနိုင်ငံရဲ့ဘာသာရေးအထွတ်မြတ်ထားရာဗုဒ္ဓဂါယာနဲ့အရှေ့ပိုင်းဒေသတွေကိုခေါ်သွားပြီးတဲ့နောက်နောက်ထပ်အမျိုးသား2ယောက်ကပူးပေါင်းပြီးတော့လူ9ယောက်ပါတဲ့အုပ်စုကသူ့ကိုပြန်ပြီးဆွဲမတရားပြုကျင့်ခဲ့တယ်လို့ဆွဆွဲခဲ့တာဖြစ်ပါတယ်။အရင်လားကအဲ့ဒီဂျပန်အမျိုးသမီးငယ်ထွက်ပြေးလွတ်မြောက်ပြီးကာကတာမြို့ကဂျပန်ကောင်စစ်ဝင်ရုံးကိုအမှုဖွင့်တိုင်ကြားခဲ့ပါတယ်။2012ခုနှစ်ကဘတ်စကတစင်းပေါ်မှာအုပ်စုဖွဲ့မတရားကျင့်ခံခဲ့ရပြီးတော့ဒဏ်ရာရသေဆုံးခဲ့ရတဲ့အသက်23နှစ်အရွယ်မိန်းကလေးတယောက်အကြောင်းသတင်းပေါ်ထွက်လာပြီးအိန္ဒိယနိုင်ငံရဲ့အမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြဿနာတွေကိုနိုင်ငံတကာကသတိထားစောင့်ကြည့်ခံရတဲ့အဆင့်ကိုရောက်လာတာဖြစ်ပါတယ်။အဲ့ဒီဖြစ်ရပြီးတရားဥပဒေကိုပိုတင်းတင်းကြပ်ကြပ်အရေးယူခဲ့ပေမဲ့လိင်ပိုင်းဆိုင်ရာနှောက်ယှက်အကြမ်းဖက်မှုတွေကိုတိုက်ဖျက်ခြင်းအိန္ဒိယလူမှုတိုင်ဝမ်ရဲ့အမျိုးသမီးတွေပေါ်သဘောထားကိုအခြေခံကြကြပြောင်းလဲရလိမ့်မယ်လို့တက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ
်။ VOA ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ You make an attempt မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗီယက်နမ်ကမ်းလွန်ဒေသမှာတောက်ချာနေကနစ်မြုပ်သွားတဲ့ကုန်တင်သင်္ဘောပေါ်ကသင်္ဘောသား2ဦးသေဆုံးပြီး16ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။နော်ဝေနိုင်ငံမှတ်ပုံတင်ပတ်ဂျူပီတာတင်မောဟာတတူရိုင်းနဲ့တင်ဆောင်လာပြီးမလေးရှားကနေတရုတ်နိုင်ငံစီဥတီမောင်းနေနေစဉ်တောက်ချာနေမင်းပိုင်းကဗီယက်နမ်နိုင်ငံတောင်ပိုင်းဗွန်တောင်းမြို့ကမ်းလွန်125မိုင်လောက်အကွာမှာနစ်မြုပ်ခဲ့တာလို့လည်းဖိလစ်ပိုင်တောင်ဝင်ရှိသူတွေကဒီကနေ့ပဲပြောဆိုခဲ့ကြတာပါ။တင်မောဘော်ကစဖိုမှုတူးကိုသာကယ်ဆယ်နိုင်ခဲ့ပြီးအလောင်းနှလောင်းကိုလည်းရေထဲကဆယ်ယူနိုင်ခဲ့တယ်လို့တောင်ဝင်ရှိသူတွေကပြောပါတယ်။တင်မောနစ်မြုပ်ရတဲ့အကြောင်းရင်းကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ကင်မရွန်နိုင်ငံမြောက်ပိုင်းနိုင်ဂျီးရီးယားနိုင်ငံနဲ့နေဆက်နားမှာဘတ်စကားတစ်စင်းကိုဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်လူ7ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဂျာတာပရီနေနှောင်းပိုင်းမှာဝါဇာဒီတာမှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုမှာလူအပြည့်တင်လာတဲ့ခီးသည်တင်ဘတ်စကားတစ်စင်းကိုစစ်သွေးကြွတွေကတနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့စနေနေ့သတင်းတွေကဖော်ပြပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကတစုံတရာမှတ်ချက်မပေးပေမဲ့တိုက်ခိုက်မှုကြောင့်လူ25ယောက်လောက်အသက်ဆုံးရှုံးပြီးတော့ဒဏ်ရာရသူ10ယောက်လောက်ကိုမရောက်စေရုံကိုခေါ်သွားခဲ့ရတယ်လို့စစ်တပ်အရာရှိတယောက်က Writers သတင်းကိုပြောဆိုပါတယ်။အဲ့ဒီဒေသမှာဆက်သွယ်ရေးကွန်ရက်တွေဖျက်ဆီးခံထားရလို့အခြေအနေမကောင်းတဲ့အတွက်အခုလိုသတင်းမျိုးတွေကအချိန်နည်းနည်းကြာပြီးမှထွက်ပေါ်လာလေးရှိပြီးတော့မရောင်းကိုရောက်လာတဲ့အဲ့ဒီဒေသခီးသည်တွေကဒီသတင်းကိုအတည်ပြုပေးခဲ့တာဖြစ်ပါတယ်။ကင်မရွန်မြောက်ပိုင်းဒေသဟာနိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ရဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ပြဿနာတွေကိုအခံရဆုံးဒေသလည်းဖြစ်ပါတယ်။ဘောနိုပြည်နယ်ဝေးလံခေါင်ဖျားမလာရီရွာလေးကလူငယ်နဲ့ကလေးစုစုပေါင်း40လောက်ကိုဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကပြန်ပေးဆွဲခဲ့တယ်လို့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကမျက်မြင်သက်သေတွေကပြောဆိုပါတယ်။ဆက်သွေးစနစ်အခြေခံအဆောက်အအုံအားနည်းချက်ကအခုလိုအကြမ်းဖက်မှုတွေကိုပိုပြီးဆိုးဝါးစေတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့၅နှစ်ကြာတောင်းကျမ်းသူလှုပ်ရှားမှုတွင်ဘိုကိုဟာရမ်အဖွဲ့ကြောင့်လူထောင်နဲ့ချီအသက်ဆုံးရှုံးရတယ်လို့ပြစ်တင်ဝေဖန်မှုတွေလည်းရှိနေပါတယ
်။နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC နဲ့ပူးပေါင်းမှုပါလက်စတိုင်းရဲ့ကျူးပန်းမှုတွေကိုတုံ့ပြန်တဲ့အနေနဲ့တိုင်းပြည်ခွန်ပန်နာတွေကပါလက်စတိုင်းအတွက်အသုံးပြုနေတဲ့ဒေါ်လာ125,000,000ကိုထိန်းချုပ်ထားဖို့အစ္စရေးဆိုရကဆုံးဖြတ်လိုက်တဲ့အကြောင်းအစ်မြင့်တာဝန်ရှိသူတယောက်ကပြောဆိုလိုက်ပါတယ်။ပ ါလက်စတိုင်းအနေနဲ့ကတော့အစိုးရ၃စီးနဲ့ရပ်ပတ်ဝန်ထမ်းတွေကိုလက်စားပေးဖို့အတွက်အစ္စရေးရဲ့လက်ဆင့်ထောက်ပံ့ငွေတွေအပေါ်မိခိုနေရတာပါပါလက်စတိုင်းအစိုးရစစ်ဆင်ညှိနှိုင်းရေးမှူးဆာဗစ်အေရီကတ်ကတော့အစ္စရေးရဲ့လုပ်ရက်ပေါ်ပြစ်တင်ရှုတ်ချလိုက်တယ်လို့ဒီလုပ်ရက်က ICC နဲ့ပူးပေါင်းမှုကြိုးစားမှုတွေကိုဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်အစ္စရေးပေါ်ဆီယာဆွေးမှုကျူးလွန်မှုတွေနဲ့အရေးယူနိုင်မဲ့ကြိုးပမ်းမှုတစ်ခုဖြစ် ICC ဖွဲ့ဝင်ဖြစ်ခွင့်ရရေးပါလက်စတိုင်းတာဝန်ရှိသူတွေကကုလသမဂ္ဂမှာရှောက်လာတင်ခဲ့ပြီးနောက်တစ်ရက်မှာပဲအစ္စရေးဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာပါ ICC နဲ့ပူးပေါင်းမဲ့အစီအစဉ်ပေါ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတူယာဟူကလည်းမလုပ်မယ်ဆိုတာအတိအကျမပြောရင်ပဲလက်တုံ့ပြန်မှာဖြစ်တဲ့အကြောင်းချင်းချောက်ထားတာပါပါလက်စတိုင်းရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးရီယက်မန်ဆိုတာကတော့ပါလက်စတိုင်းလူမှုဘော်ကျွလွန်နေတဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုရဖို့ကြိုးပမ်းတဲ့အဓိကခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းတောက်ချာနေကပဲပြောဆိုထားပါတယ်
ဆီးရီးယားလျောနိုင်ငံမှာအီဘိုလာရောဂါပိုကူးဆက်ခံရတယ်လို့ယူဆရတယ်။အမေရိကန်ကျန်းမာရေးဝန်ထမ်းတစ်ယောက်ဟာအနောက်ပိုင်းနီဘရာစကာပြည်နယ်ဆေးရုံမှာဆေးစစ်ခံဖို့ရောက်ရှိလာမှာဖြစ်ပါတယ်။ဘယ်သူဘယ်ဝါမဖော်ပြတဲ့အဲ့ဒီကျန်းမာရေးဝန်ထမ်းဟာပြန်လာကူးဆက်နိုင်တဲ့အခြေအနေမှမရှိဘူးလို့နီဘရာစကာတက္ကသိုလ်ကျန်းမာရေးစခန်းကဇီဝဆိုင်ရာသီးသန့်ခွဲခြားစစ်ဆေးမှုယူနစ်တာဝန်ရှိဆရာဝန်တစ်ယောက်ကအတည်ပြုပြောဆိုပါတယ်။အီဘိုလာရောဂါဖြစ်မဖြစ်အဲ့ဒီလူနာကို21ရက်စောင့်ကြည့်ရမှာဖြစ်ပါတယ်။စနေနေ့ကတော့ Ebola ရောဂါခံစားနေရတဲ့ Scotland သူနာပြုရဲ့ကျန်းမာရေးအခြေအနေကျဆင်းလာပြီးတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ London ဆေးရုံကအတည်ပြုပြောဆိုခဲ့ပါတယ်။ရောဂါမဖြစ်ခင်အရင်လပိုင်းက Pauline Kafuki ဟာ Ebola ရောဂါကာကွယ်ကူတာရေးအတွက်စေတနာဝန်ထမ်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။အခုချိန်ထိကမ္ဘာတစ်လွှာလူပေါင်း 2,000 ကျော် Ebola ရောဂါကူးစက်ခံရပြီး 8,900 ကျော်ဒီရောဂါနဲ့အသက်ဆုံးရှုံးခဲ့ပြီဖြစ်ပါတယ်။အီဘိုလာရောဂါအပြင်းထန်ဆုံးကူးစက်ခံရတဲ့နိုင်ငံတွေထဲမှာဆီယရာလီယွန်၊လိုင်ဗေးရီးယားနဲ့ဂီနီနိုင်ငံပါဝင်ပြီးတော့နိုင်ဂျီးရီးယား၊မာလီ၊ဆီနီဂေါ့၊စပိန်၊အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာလည်းအနည်းဆုံးလူနာတယောက်လောက်မှာအီဘိုလာရောဂါဖြစ်ပွားခဲ့ပါတယ
်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့ဇာတိဟာဝိုင်မှာတရင်းနှစ်ပတ်ကြာအားလိုက်ရသွားပြီးဒီကနေ့တင်းနှင်းနေနေမှာတော့ဝါရှင်တန်ကိုပြန်လာခဲ့ပါတယ်။သမ္မတအားလိုက်ရခီးသွားနေတော့မှာပဲဝါရှင်တန်နိုင်ငံရဲ့ခင်းချင်းကတော့ပြောင်းလဲခဲ့တာပါ။လွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့အတိုက်ခံ Republican Party ကအခုခါအထက်နဲ့အောက်လွှတ်တော်နှစ်ရက်စလုံးကိုထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။လွှတ်တော်အမတ်တော်များကတော့အထူးသဖြင့် American နိုင်ငံသားတွေရဲ့ကျန်းမာရေးဆက်ရှမှုအာမခံမဝယ်မနေရပွဲဖို့ပြဋ္ဌာန်းထားတဲ့ Obama Care လို့လူသိများတဲ့ဥပဒေလိုသမ္မတရဲ့အစီအစဉ်တွေကိုဖျက်ဖို့ဆေးအားထက်သန်နေကြတာပါ။
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ဘိုးရှုခံအခမ်းအနားအကြောင်းကိုပြောပြပေးပါရစေရှင်။ဒီကနေ့ချရောက်တဲ့2015ခုနှစ်68ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုနှစ်ပေါင်း50ကျော်အတွင်းပထမဆုံးအချိန်နိုင်ငံတော်သမ္မတကိုတက်မတော်ဂုံပြူတက်ဖွဲ့တွေကခြိတက်အလေးပြုတဲ့ဘိုးရှုခံအခမ်းအနားနဲ့ကျင်းပတဲ့အပေါ်နိုင်ငံရေးအရာထူးခြားမှုလို့တက်ရောက်သူတွေကသုံးသပ်ကြပါတယ်။အရက်သားအစိုးရလက်အောက်မှာနေပြည်တော်မှာထူးထူးခြားခြားကျင်းပတဲ့ဘိုးရှုခံအခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ခေါင်းဆောင်နဲ့တက်မတော်ခေါင်းဆောင်တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးအင်အားစုတွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဘိုးရှုခံအခမ်းအနားတက်ရောက်ခဲ့သူတွေကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာပါလီမန်အစိုးရခေတ်နောက်ပိုင်းနှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဘိုးရှုခံအခမ်းအနားနဲ့2015ခုနှစ်ဇန်နဝါရီလ4ရက်နေ့ဒီကနေ့တနင်္ဂနွေနေ့မှာကျရောက်တဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုဒီနေ့မှာထူးထူးခြားခြားအစိုးရရုံးဆိုင်ရာနေပြည်တော်မှာကျင်းပတာဖြစ်ပါတယ်။နိုင်ငံတော်သမ္မတကိုကြီးရည်လေးတက်မတော်ကဂုံပြူတက်ဖွဲ့တွေအပါအဝင်လက်နက်ကိုင်တက်ဖွဲ့တွေအဖွဲ့အစည်းတွေကပါခြေတက်ဂုံပြူအလေးပြုတဲ့ဘိုလ်ရှုသဘင်အခမ်းအနားကျင်းပခဲ့တဲ့မြင်ကွင်းကိုကိုရိုင်းတက်ရောက်ခဲ့တဲ့ပို့လက်နက်ကိုင်အဖွဲ့ရဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ခေါင်းဆောင်ဦးခွန်မြင့်ထွန်းကအခုလိုပြောပြပါတယ်
။နှစ်ပေါင်း50ကျော်မှကျင်းပဖြစ်ခဲ့တဲ့ဘိုလ်ရှုခံသဘင်ကိုအရင်သမ္မတကြီးတွေလက်ထက်တုန်းကလုပ်တယ်လို့ပေါ့လေ။ကြီးရည်လေးတက်မတော်သားတွေရဲ့နောက်တကတီပြည်သူလူထုမှာဒီဌာနဆိုင်ရာဝန်ကြီးဌာနပြည်ပြည်ပြည်သူလူထုတွေပါတယ်။နောက်မိသတ်တို့ရပ်ပက်စစ်ဖက်အဲဒီအားလုံးကနေပြီးတော့ဒီသမရကိုခြေတက်ပြီးတော့အလေးပြုကြတာပေါ့
။ဒီလိုမျိုးနိုင်ငံရေးအရာထူးခြားတဲ့2015ခုနှစ်ရဲ့လွတ်လပ်ရေးနေ့အခမ်းအနားကိုထူးထူးခြားခြားဘိုးရှုခံအခမ်းအနားအဖြစ်နဲ့ကျင်းပတာကတော့အုပ်ချုပ်သူအစိုးရလက်အောက်မှာတက်မတော်ပါဝင်လက်နက်ကိုင်ဖွဲ့စည်းတွေတည်ရှိတာကိုပြသရာရောက်တယ်လို့တက်ရောက်သူတွေကရှုမြင်ပါတယ်။ဘိုးရှုခံအခမ်းအနားကိုကိုယ်တိုင်တက်ရောက်ခွင့်ရသူရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကသူ့အမြင်အခုလိုပြောပါရစေ
။
ဒီဥစ္စာလေးအစိုးရဖွေတက်တန်းရဲ့သုံးနှစ်မြောက်ပြီးမှပေါ့နော်လေးနှစ်မှကျင်းပတာဖြစ်သွားတယ်။နိုင်ငံတော်သမ္မတကြီးရဲ့ကျေးဇူးတရားကိုခံနေအုပ်ချုပ်ထိန်းသိမ်းအောက်မှာထိန်းချုပ်အောက်မှာရှိရဆိုတဲ့သဘောတော့ပြတ်ညွန်းတာပေါ့နော်။ဒီမိုကရေစီအစိုးရတရားရဲ့အောက်မှာလက်နက်ကင်ဖွေးစည်းတွေရှိတယ်။ဒီမိုကရေစီအစိုးရတရားရဲ့ဥဆောင်မှုနဲ့ပြည်တွင်းစီရက်စီးရေးနဲ့တိုင်းဒါလက်နက်ကင်ပြည်ပကရှုံငင်းဖို့အတွက်ဥဆောင်နေကြတဲ့ပုဂ္ဂိုလ်တွေကလည်းပဲရှေ့မှာထိုင်နေသေးကြတယ်။ဒီကျွန်တော်တို့မြန်မာလို့နောင်လာမဲ့အစိုးရတရက်အတွက်ရောနောက်နှစ်အတွက်ရောဒီလိုအစဉ်လာလေးတွေကိုရှစ်ဆက်ယူဆောင်သွားမယ်ဆိုရင်နော်ဒီလိုမျိုးအခမ်းအနားကိုကောက်ကံငင်ကကျင်းပတာလားဟိုဒါလေးတွေကလေဒီမိုကရေစီလူ့ဖွဲ့စည်းအတွက်အကျင့်လေးတွေဖြစ်သွားအောင်များနော်နိုင်ငံတော်သမ္မတကြီးဦးဆောင်တဲ့အစိုးရအဖွဲ့ကရည်မှန်းသလားပေါ့နော်နောင်လာမဲ့အစိုးရဟာအရှိအစိုးရတည်တော့တော့တက်မတော်ကအသွင်ပြောင်းလာတဲ့ခေါင်းဆောင်တနည်းအားဖြင့်နိုင်ငံတော်အကြီးအကဲဟာတက်မတော်ကအသွင်ပြောင်းလာတဲ့ခေါင်းဆောင်ပြောင်းမဟုတ်ရင်လေးပဲနိုင်ငံတော်အကြီးအကဲဖြစ်တာမို့လို့လက်နက်ကင်ဖွေးစည်းများအားလုံးရဲ့ဥဆောင်တွေနဲ့ခုနလိုအခမ်းအနားကျင်းပပြီးလွတ်လပ်ရေးနေ့အခါသမယမှာဒီလိုပဲရှိတဲ့အလေးပြုတာမျိုးဂုဏ်ပြုတာမျိုးလိုအပ်တယ်ဆိုတဲ့အစဉ်လာကိုယူကျင်လို့များလားဆိုတာမျိုးတို့ကျွန်တော်အများကြီးတွေးလို့ရတာပေါ့
မြန်မာနိုင်ငံရဲ့68ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဗိုလ်ရှုခံအခမ်းအနားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အပြစ်ခတ်ရက်စဲရေးညှိနှိုင်းနေစေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့နိုင်ငံရေးအင်အားစုတွေတက်ရောက်ခဲ့တာကတော့မြန်မာနိုင်ငံရေးအတွက်ထူးခြားတဲ့နှစ်အဖြစ်ဒေါက်တာအေးမောင်ကသုံးသပ်ပါတယ်။အခုလိုမျိုးအစိုးရနဲ့အပြစ်ခတ်ရက်စဲရေးညှိနှိုင်းရေးညှိနှိုင်းမှုဆောင်ရွက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကပါဒီဗိုလ်ရှုသဘင်အခမ်းအနားကိုတက်ရောက်တဲ့အချိန်တက်မတော်သားတွေရဲ့စစ်အင်အားပြချီတက်အလေးပြုခံနိုင်ငံတော်သမ္မတဦးသိန်းစင်ရဲ့တရားမီလုံးတိုင်းတာနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပြောကြားခဲ့တဲ့လွတ်လပ်ရေးမိကွန်းကိုပအိုးလက်နက်ကိုင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့ဥခုမြင့်ထွန်းကအခုလိုရှုမြင်ပါတယ်
။သမ္မတရေးမိကွန်းနဲ့မှာပါလာတော့ဒီနိုင်ငံရေးတည်ငြိမ်မှုရဖို့ငြိမ်းချမ်းရေးရဖို့နဲ့နောက်တစ်ခါလူမှုစည်းဝေးဘဝဖွံ့ဖြိုးဖို့အဲ့ဒီအခြေခံလေးကိုပြောသွားတာဖြစ်ပါတယ်။နောက်တစ်ခုကတော့အဓိကအဖြစ်ချက်ကတော့ဒီလုံးတိုင်းတာပြစ်ခတ်ရက်စေးတွေရနိုင်ဖို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့ဖရယ်ပြည်တော်စုတူတော်နာဖို့ဆိုတဲ့အချက်ဒီပေါ်မှာအဓိကထားပြီးပြောသွားတာတော့ကျွန်တော်အားရပ
ါအစိုးရရုံးဆိုင်ရာနေပြည်တော်မှာကျင်းပတဲ့ဗိုလ်ရှုသဘင်အခမ်းအနားကိုဇန်နဝါရီလ4ရက်နေ့မနက်6:20မှာတော့နိုင်ငံတော်အလံတင်အခမ်းအနားနဲ့စတင်ဖွင့်လှစ်ပြီးဗိုလ်ရှုခံစင်မြင့်ထက်ကနိုင်ငံတော်သမ္မတကိုစီရဲပြခွင်းတဲ့ကနေအလံကိုင်းတက်ဖွဲ့တွေစစ်တီဝိုင်းတက်ဖွဲ့တွေကြီးရည်လေးတက်မတော်သားစီရဲပြတပ်သားတွေနဲ့လက်နက်ကိုင်တက်ဖွဲ့တွေကခြိတက်အလေးပြုခဲ့ကြတာဖြစ်ပါတယ်ချီတက်အလေးပြုကြပြီးတဲ့နောက်မှာတော့နိုင်ငံတော်သမ္မတကတက်စစ်ဆေးမှုကိုလုပ်ပါတယ်။အဲဒီနောက်မှာတော့သမ္မတကလွတ်လပ်ရေးနေ့အထိမ်းအမှတ်မိကွန်းကိုပြောကြားတာဖြစ်ပါတယ်။ဗိုလ်ချုပ်ကအခမ်းအနားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်လက်အောက်ခံကြီးရည်လေးတက်မတော်ပိုင်းဆိုင်ရာထိပ်ပိုင်းခေါင်းဆောင်တွေလွှတ်တော်ဥက္ကဋ္ဌနာယကလွှတ်တော်ကိုယ်စားလှယ်တွေအစိုးရဝန်ကြီးဌာနအသီးသီးကပြည်ထောင်စုဝန်ကြီးတွေတိုင်းဒေသကြီးအသီးသီးကအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အရက်ဖက်အဖွဲ့ကြီးတွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့မြန်မာအစိုးရနဲ့လက်ရှိစည်ရေးတင်းမာမှုရှိနေစေ KIO ကချင်လွတ်မြောက်ရေးအဖွဲ့တို့တက်ရောက်တာတော့မတွေ့ရပါဘူးရှင်
။မဆုမွန်စုစည်းတင်ပြပေးခဲ့တာပါ။နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်မပေးခင်အခုကတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့အရင်ဆုံးမိတ်ဆက်ပေးခြင်းပါတယ်။
ရရှိမှခင်ဗျာရန်ကုန်မြို့မှာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမံတရေးကော်မတီရွေးကောက်ပွဲအပေါ်ဘယ်လိုယူဆကြပါသလဲအမျိုးမျိုးအနေနဲ့ကလူစုံလာရောက်နေထိုင်ကြတဲ့ရန်ကုန်မြို့ကနေတဲ့ကအမှန်တကယ်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရခဲ့ကြပါသလားဒီရွေးကောက်ပွဲကနေအခု2015ခုနှစ်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ဘယ်လိုသင်ခန်းစာတွေပေးနိုင်မလဲဆိုတဲ့သောရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
နာမည်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုကတော့ကျမတို့ဒီနိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ Sony နဲ့တခြားကုမ္ပဏီကြီးတွေရဲ့လုံခြုံရေးစနစ်တွေချိုးဖောက်ခံရပြီးတဲ့နောက်စားသုံးသူတွေနဲ့အဖွဲ့အစည်းကြီးတွေရဲ့အချက်အလက်တွေဘေးကင်းရေးကိုလည်းစိုးရိမ်လာကြပါတယ်။စားသုံးသူတွေအတွက်ကတော့ အလိန်ခံရတာအခိုးခံရတာတွေကအကြီးမားဆုံးအန္တရာယ်ဖြစ်နေသေးပေမဲ့ကုမ္ပဏီတွေအတွက်ကတော့ချင်းချောက်မှုအသစ်တွေကြုံနေရတဲ့အကြောင်း VOA သတင်းထောင် Mike O'Sullivan ကလော့စ်အန်ဂျလိစ်ကနေသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာပါ
ခရစ်စမတ်နေ့မှာ Sony PlayStation စနစ် hacker တွေရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရပါတယ်။ company အနေနဲ့ပြီးခဲ့တဲ့လကပဲ hacker တွေရဲ့တိုက်ခိုက်မှုခံခဲ့ရပြီးအချက်အလက်တွေကိုအများပြည်သူရှေ့ထုတ်ပြခံခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်သူတွေက Sony ရုပ်ရှင်ထုတ်လုပ်ရေးရဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုဟာသလုပ်ထားတဲ့ The Interview ဇာတ်ကားကိုမကျေနပ်လို့လှုံ့ဆော်ခဲ့တာပါ။American တာဝန်ရှိသူတွေကတိုက်ခိုက်မှုနောက်ကွယ်မှာမြောက်ကိုရီးယားရှိတယ်လို့ဆွဆွဲခဲ့ပေမဲ့မြောက်ကိုရီးယားကတော့ပယ်ချခဲ့ပါတယ်။တချို့တွေကတော့တကူတော်ဟက်ကာတွေကလုံဆောင်ခဲ့တာလို့ပြောဆိုပြီးအခုလိုလုံခြုံရေးချိုးပေါက်တဲ့အတွက် Sony အတွက်ဒုက္ခဖြစ်စေခဲ့ပါတယ်။စက်တင်ဘာလတုန်းက Home Depot စတိုးဆိုင်ကြီးအနေနဲ့သူ့ရဲ့ပတ်စံရှင်းတဲ့ဆက်တွေ၅လကြာဖောက်ထွင်းခံရပြီးဈေးဝယ်သူတန်ပေါင်းများစွာရဲ့အချက်လက်တွေခိုးယူခံရတယ်လို့ကြေညာပါတယ်။အဲ့ဒီအဖြစ်မတိုင်ခင်ကလည်း Target စတိုးဆိုင်တွေမှာလည်းဈေးဝယ်သူတွေကိုဥတီတဲ့အလားတူတိုက်ခိုက်မှုမျိုးဖြစ်ခဲ့ပါတယ်။လုံခြုံရေးချိုးဖောက်ခံရမှုတစ်ခုစီကမတူညီပေမဲ့အခုလိုဒီဇိုင်းမတ်မတ်ဖောက်ထွင်းမှုတွေဟာဥတီချက်ရှိပြီးအများသောအားဖြင့်ဆိုင်းကဝန်ထမ်းတွေကိုအာယုံဆိုင်လှုပ်ဆောင်နေတယ်လို့ Blue Goat လုံခြုံရေးကုမ္ပဏီကကြွမ်းကျင်သူ Hugh Thompson ကပြောပါရယ်
People like system administrators and then going online
ဆနစ်တစ်ခုလုံးကိုကြီးကြပ်ရသူတွေမျိုးသူတွေရဲ့လူမှုကွန်ရက်တွေမှာသူတို့တွေဘလို့စားတောက်ဆိုင်မျိုးချိန်တယ်လဲဘယ်အသင်းကိုအားပေးတယ်လဲလိုက်စုံစမ်းပြီးတငယ်ချင်းလိုလုတ်ဖော်ကိုင်းမဲ့လူကပို့လိုက်တဲ့အီးမေးပုံစံမျိုးဖြစ်အောင်တေချာရေးပြီးပို့ကြပါတယ်
။အဲ့ဒီအီးမေးကိုလက်ခံရရှိသူကပါတဲ့ link ကိုနှိပ်မိပြီး virus ကိုသွင်းမိတယ်လို့ဖြစ်သွားစေပါတယ်။ Blue Goat နဲ့ SiteHop လိုလုံခြုံရေးကုမ္ပဏီကအခုလိုကွန်ပျူတာတိုက်ခိုက်မှုဘလို့ဖြစ်တယ်လဲဆိုတာနဲ့တိုက်ခိုက်မှုမဖြစ်အောင်ကာကွယ်ဖို့ကုမ္ပဏီကြီးတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။အခုခေတ် hacker တွေကအဖွဲ့အစည်းတွေနဲ့လှုပ်ဆောင်နေကြပြီးစိတ်ရှည်ကြပါတယ်လို့ SiteHop ပူးတွဲတည်ထောင်သူ Fanming Kong ကပြောပါတယ်။သူတို့ရှိမှာ300ကရိယာတွေအများကြီးပါတယ်တိုက်ခိုက်နည်းတွေကိုလည်းအစင်သစ်စီမံထားပြီးအလွယ်တကူသုံးလို့ရအောင်လုပ်ထားပါတယ်လို့ပြောသွားတာပါဒါရီအလုံးဟာစီးပွားဖြစ်ဟက်ဖို့အတွက်လုပ်ထားတာလို့သူကပြောပါတယ်အွန်လိုင်းရောင်းဝယ်မှုတွေဟာဒေါ်လာ 1.5 ထရီလီယံအထိရှိလာပြီးလုံခြုံရေးချိုးဖောက်ခံရမှုတွေကြောင့်ဈေးဝယ်သူတွေစိုးရိမ်လာကြပါတယ် PayPal လိုမျိုးအွန်လိုင်းငွေချေတဲ့စနစ်ကတော့စားသုံးသူတွေကိုအင်တာနက်မှာဈေးဝယ်ရေးလုံခြုံစိတ်ချဖို့ကူညီနေတယ်လို့PayPal လုံခြုံရေးလုပ်ကိုင်သူ Andy Steingruber ကပြောပါတယ
်ကျွန်တ
ော်လက်ရှိလုပ်နေတဲ့အလုပ်ကြောင့်ရယ်နောက်ပြီးတော့အခုလက်ရှိအချို့ကုမ္ပဏီတွေကပြင်ဆင်လှုပ်ဆောင်ပုံအနာဂတ်ကာကွယ်ရေးအတွက်ပြင်ဆင်ထားနေပုံနဲ့ဤပညာတီထွင်စမ်းသပ်မှုတွေကြောင့်စားသုံးသူနဲ့ကုမ္ပဏီပို့ပြီးတော့ဘေးကင်းလာစေတဲ့အတွက်ကျွန်တော်ကတော့ခြေနေတွေအားလုံးကိုအကောင်းမြင်ပါတယ
် PayPal ကတော့ကျင်းဝင်းလိုက်နာတဲ့ hacker တွေနဲ့ပူးပေါင်းပြီးသူ့ရဲ့စနစ်မှာဘာဟာကွက်တွေရှိနေတယ်လဲဆိုတာကိုအဖြေရှာပါတယ်ပြီးခဲ့တဲ့နှစ်ကသူစနစ်ရဲ့အားနည်းချက်ကိုထောက်ပြခဲ့တဲ့အီဂျစ်ကအင်ဂျင်နီယာကိုဒေါ်လာ1000ချီးမြှင့်ခဲ့ပါတယ်။ကျွမ်းကျင်သူတွေအားလုံးကတော့စားသုံးသူတွေအနေနဲ့လုံခြုံရေး software တွေကိုအမြဲအဆင့်မြင့်ထားပြီးလျှို့ဝှက်နံပါတ်တွေနဲ့ကိုယ်ရေးအချက်အလက်တွေကိုလုံခြုံအောင်တင်ထားရင်ကာကွယ်နိုင်ပေမဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ကတော့အဆင့်မြင့်လာတဲ့ hacker တွေရန်ကကာကွယ်ဖို့သူတို့ရဲ့လုံခြုံရေးကိုနှစ်ဆတိုးလှုပ်ဆောင်ရမယ်လို့ပြောပါတယ်ခင်ဗျာ
။ကိုငိမ့်ချန်ပြောပြပေးခဲ့တာပါရှင်။နှစ်ပေါင်း400နီးပါးသက်တမ်းရှိပြီဖြစ်တဲ့အိန္ဒိယနိုင်ငံကတတ်မဟာအဆောက်အုံကြီးရေရှည်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးပါဦးမယ်။အိန္ဒိယနိုင်ငံရဲ့သင်္ကေတဖြစ်တဲ့မာဘယ်ကျောင်းနဲ့ဆောက်ထားတဲ့တတ်မဟာအဆောက်အုံဘာကြောင့်အဝါရောင်တန်းခဲ့ရတယ်ဆိုတာကိုလေးလာဆန်းစစ်ချက်တစ်ခုအရာသိရှိရပါပြီ။အဖြူရောင်မာဘယ်ကျောက်ဟာအရောင်ပြောင်းလဲလာတာကြောင့်အချင်းအတော်ကြာကြာကလေးကစိုးရိမ်ခဲ့ကြတာပါ။ဒါပေမဲ့လည်းနှစ်ပေါင်း360သက်တမ်းရှိတဲ့လူကြိုက်များထင်ရှားတဲ့တက်မဟာအဆောက်အုံကိုဘလို့ထိမ့်သိမ့်နိုင်မလဲဆိုတာကိုလည်းအခုနောက်ဆုံးလေးလာဆန်းစစ်ချက်တွေအရသိရှိရပါပြီ။ New Delhi မြို့တော်ကနေအန်ဂျနာပါစရီချာပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ရှင
်။လောင်စာဆီနဲ့အမိုက်လောင်ကျွဲမှုကနေထွက်ပေါ်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေကြောင့်တက်မဟာအဆောက်အုံဟာမျိုးဝါရောင်ကိုပြောင်းလဲလာတယ်လို့သိပ္ပံပညာရှင်တွေကပြောဆိုကြပါရတယ်။ဒီအဆောက်အုံဟာအိန္ဒိယမြောက်ပိုင်းဆက်မှုမြို့တော်ဖြစ်တဲ့အဂရာမှာ18ရာစုကတည်းကဆောက်လုပ်ခဲ့တာပါ။တက်မာအဆောက်အဦအယောင်ပြောင်းလဲလာတာဟာလေရုညဉ့်ဉန်းမှုကြောင့်ဖြစ်တယ်ဆိုပြီးအတော်များများကပြောဆိုခဲ့ပေမဲ့အမေရိကန်တက္ကသိုလ်နှစ်ခုနဲ့အိန္ဒိယတက္ကသိုလ်တစ်ခုကပညာရှင်တွေပူးပေါင်းပြီးအချိန်ယူလေ့လာခဲ့ပြီးတဲ့နောက်မှာတော့ဘာကြောင့်အခုလိုအယောင်ပြောင်းလဲလာတယ်ဆိုတာကိုအသေးစိတ်လေ့လာသိရှိခဲ့ပါတယ်။အဖြူရောင်မာဘယ်ကျောက်ကိုတက်မာမှာနှစ်လကြာထားခဲ့ပြီးလေ့လာခဲ့ရမှာဘာကြောင့်အယောင်ပြောင်းသွားလဲဆိုတာကို Indian Institute of Technology ကပမောက္ခ SN Tripathi ကအခုလိုပြောပါတယ်
We have an increasing fleet of diesel vehicles nowadays in cities.
မြို့တွေမှာဒီဇယ်ထရက်ကအသုံးများလာတာကြောင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ပိုများလာပါတယ်။ ဒါပြင်ခုလိုဆောင်းရသည်မှာအေးဒဏ်ကိုကာကွယ်ဖို့ဘာကိုပဲဖြစ်ဖြစ်တချို့ကမီးရှို့ပြီးတော့မီးလုံကြပါတယ်။အင်းနဲ့မှဆိုရင်တော့ထင်းမဲ့သုံးမိမယ်ပြင်မှဆိုရင်နောက်ကြီးကြောက်ကအစအမှိုက်အဆုံးမီးရှို့ကြတာကနေကာဗွန်ဓာတ်တွေထွက်လာပါတယ
်။တက်ချ်မှာအစာအုပ်ကိုအယောင်ညစ်သေးစေတဲ့အဂရာမြို့ရဲ့လေရုညဉ့်ညံ့မှုနဲ့ပတ်သက်ပြီးတက်ကြွလှရှားသူတွေကနှစ်ပေါင်းများစွာကတည်းကသတိပေးလာတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်ကစလို့အာနာပိုင်တွေကဒီအစာအုပ်ရဲ့မီတာ900အတွင်းကားဝင်ရောက်ခွင့်ကိုပိတ်ပင်ခဲ့တဲ့အပြင်တန်ရှင်းလုံစာစီထုတ်ဖို့နဲ့ဒီဇယ်လျှက်စစ်မီးစက်တွေအသုံးပြုတာရွှတ်ချနိုင်ဖို့ဓာတ်အားပေးစနစ်ကိုလည်းပိုကောင်းမွန်အောင်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်း2010ခုနှစ်လေလာဆန်းစစ်ချက်အရစက်မှုလုပ်ငန်းဖွံ့ဖြိုးလာတာလူဦးရေနဲ့ကားအသုံးပြုမှုပိုများလာတာတွေကြောင့်လေရုညဉ့်ညံ့မှုပိုဖြစ်လာတယ်လို့ဆိုပါတယ်။ New Delhi ကရှီအောင်အစာအုပ်ထင်းထင်းရေးပညာရှင် Radish Nanda ကတော့တချ်မဟာအယောင်ပြောင်းလာတာဟာယာဒီဥရုဒံလိုမျိုးအခြေအနေတစ်ခုတည်းပေါ်မှသာမူတည်တာမဟုတ်ပဲအနီးကပ်စောင့်ကြည့်ဖို့လိုအပ်တာအဆောက်အဦးကိုထိန်းသိမ်းဖို့ရမုံငွေပို့ပြီးချပေးတာနဲ့သိပ္ပံပညာရှင်တွေရဲ့အကူအညီတွေလည်းအများကြီးလိုအပ်တယ်လို့ဆိုပါတယ
် There are a lot of studies which are sort of saying
တချ်မဟာဘာကြောင့်အယောင်ပြောင်းလာတယ်ဘလို့ပြောင်းလာတယ်ဆိုတော့ပဲအားလုံးကပြောနေကြပြီးလက်တွေ့ကျကျဒါကိုကာဝယ်ဖို့ဘာမှမလုပ်ပါဘူးဒါတွေကိုကျွန်တော်တို့အပြောင်းလဲလုပ်ဖို့လိုပါတယ်တန်ရှင်းတော့အောင်တခုတော့လှုပ်ဖို့လုံးဝလိုအပ်နေပြီးရေရှည်လဲခံနေတာမျိုးပ
ါအစာအုပ်မှစွန့်ထင်းညှိထင်းနေတာတွေကိုဖယ်ရှားပစ်ဖို့1994ခုနှစ်ကတည်းကအာနာဘိုင်နူကဆောင်ရွက်လာတာပါတက်ချ်မာကိုအယောင်ပြန်တက်လွင်လာအောင်လွန်ခဲ့တဲ့နှစ်ဇွန်လတုန်းကလည်း၄ချိန်မြောက်ကြိုးပမ်းခဲ့ကြပါတယ်ဒါပေမဲ့လည်းအခုလိုလှုပ်ဆောင်မှုကြောင့်မလိုလားအပ်တဲ့တခြားတက်ရောက်မှုတွေရှိလာနိုင်တာကိုလည်းပညာရှင်တွေကသတိပေးထားပါတယ်ခင်ဗျာ
ကိုအောင်စူးစီးတင်ပြပေးခဲ့တာပါရှင်တင်းငင်းနေနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီအကြာ VOA ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ရဲ့တင်းငင်းနေညနေခင်းအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးမှာပါ
ကျဘာပင်လေရေအောင်မှာကြီးမားတဲ့အပိုင်းစာ၅ခုရှိတဲ့နေရာကိုတွေ့ခဲ့ရပြီးတဲ့နောက် AI ရှက်လီရဲ့ပစ္စည်းရှာဖွေရေးလုပ်ငန်းတွေကိုအင်ဒိုနီးရှားကေဆေးအဖွဲ့တွေဒီကနေ့မှပဲပြန်လည်စတင်ခဲ့ကြပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုးဝါးနေတာကြောင့်ရှာဖွေရေးလုပ်ငန်းတွေမှာအခက်အခဲတွေနဲ့ကြုံနေရတာပါ။ဒီကနေ့မှပဲအပစ္စည်းပိုင်းစာတွေရှိရာနေရာနာထိရင်းကုန်သမားတွေရောက်ခဲ့ပြီးမဲ့နောက်ကျောင်းပြန်လည်ခဲ့ရတယ်လို့လည်းအင်ဒိုနီးရှားရှာဖွေရေးနယ်ကေဆေးအေဂျင်စီကနေပြောဆိုခဲ့တာပါဒီကနေ့တင်းနေခုနေနေ့မှာပဲလင်းပြက်ကြမှာတည်ဆုံးသူနောက်ထပ်အလောင်းတစ်လောင်းကိုတွေ့ခဲ့ရတဲ့အတွက်စုစုပေါင်းအခုချိန်ထိ10ယူရရှိတဲ့အလောင်း32လောင်းထိရှိသွားပြီလို့လည်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ဗီယက်နမ်ကမ်းလွန်ဒေသမှာတောက်ချန်တွေကနင်းမြုပ်ထားတဲ့ကုန်တင်သင်္ဘောပေါ်ကသင်္ဘောသား2ဦးတည်ဆုံးပြီး16ယောက်ပျောက်နေတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်နော်ဝေနိုင်ငံမှတ်ပုံတင်ဘတ်ကျူပီတာသင်္ဘောကတပ်တွေရဲ့တင်ဆောင်လာပြီးမလေးရှားကနေတရုတ်နိုင်ငံစီဦးတည်မောင်းနေနေစဉ်တောက်ချန်နေမင်းပိုင်းကဗီယက်နမ်နိုင်ငံတောင်ပိုင်းဘုံတော်မြို့ကမ်းလွန်125မိုင်လောက်အကွာမှာနင်းမြုပ်သွားခဲ့တာလို့လည်းဖိလစ်ပိုင်တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုခဲ့တာပါမချသေးရင်ကဆွန်ရီရှင်လုံငန်းကိုအင်တာနက်ထိုးပေါက်တက်ခတ်မှုတွေအမေရိကန်ကတန်ခတ်ရေးယူခဲ့တာကိုမြောက်ကိုရီးယားကပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုလိုက်ပါတယ်ပိတ်ဆို့တန်ခတ်မှုတွေကရန်လိုတဲ့ဖိနှိပ်မှုတွေသာဖြစ်ပြီးမြောက်ကိုရီးယားအနေနဲ့တိုက်ပွဲချုပ်ချာအာဏာကိုကာကွယ်ဖို့တန်ိတန်တွေကိုပို့ပြီးတော့သာခိုင်မာလာစေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကူကာပြီးမြောက်ကိုရီးယားဗဟိုသတင်းအေဂျင်စီကပြောဆိုခဲ့တာပါပါကစ္စတန်နိုင်ငံမြောက်ပိုင်းဝါဇီစတန်ဒေသမှာအမေရိကန်ကားလိုယူဆရတဲ့မောင်းသူမဲ့ဒုံးလေးနဲ့တိုက်ခတ်မှုကြောင့်စစ်သွေးကြွ9ယောက်ထဏ်မင်းနဲ့တေဆုံးသွားခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါရယ်အာဖဂန်နိုင်ငံနဲ့နေဆက်တောက်ထူထက်တဲ့ဒေတာခိုင်ဒေသမှာရှိတဲ့စစ်သွေးကြွရဲ့စကန်တခုကိုမောင်းသူမဲ့လေယာဉ်ကဒုံးကျည်နေစင်နဲ့ပြစ်ခတ်ခဲ့တယ်လို့လည်းဒေသခံထောက်လိုင်းအာနာဘန်နီကပြောဆိုခဲ့တာပါတိုက်ခတ်ခံရတဲ့နေရာဥစ်ဘက်စစ်သွေးကြွရဲ့ပေါ်အောင်တဲ့နေရာပေါ်အောင်ရမှာအသုံးပြုတဲ့နေရာတခုလို့လည်းပါကစ္စတန်အာနာဘန်နီကယူဆနေကြပါရယ်
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Justin Thrice ဖြစ်ပါတယ်ရှင်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.